ကရင်ပြည်နယ်ကတန်၄ရောင်မြိုင်ကလေးဗီလက်မြေစက်ရုံပိတ်ပေးဖို့တောင်းဆိုလှုပ်ရှားသူတွေကိုပြည်နယ်အုပ်ချုပ်ရေးကတရားစွဲထားတဲ့နောက်ဆက်တွဲအခြေအနေကိုတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။ကရင်ပြည်နယ်ဖမ်းအမျိုးကကြောင်မီသွေးလောင်စာသုံးတန်၄ရောင်ဗီလက်မြေစက်ရုံကြောင်းအနီးအနားကျေးရွာတွေရေတုညင်ညမ်းတဲ့ဆိုပြီးဒေသခံတဲ့တန်ခါတော်တွေဇန်နဝါရီ၁၉ရက်မှာစူပေါင်းဆန္ဒပြတောင်းဆိုပွဲလုပ်ခဲ့ရပါ။ဒီစုတောင်းပွဲမှာသတင်းမီဒီယာတွေကိုဖြေကြားခဲ့တဲ့ကရင်မြေချောင်းစောင့်ကြည့်ရေးကွန်ရက်ကစောတာဘိုးကိုပြည်နယ်အုပ်ချုပ်ရေးအဖွဲ့ကနိုင်ငံတော်အကြီးအကဲပြတ်စီမှုဥပဒေပုံမှန်905ခါဝေးနဲ့တရားစွဲခဲ့ပါတယ်။ဒီနေ့မေလ18ရက်ဒုတိယအကြိမ်တရားရုံးခြင်းကိုစောတာဘိုးလာရောက်ခြင်းမရှိသလိုသူ့အစာတရားရုံးကိုသွားခဲ့တဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုအရာပတ်အဖွဲ့မာတာအဖွဲ့ကစောဟဲစေကအမှုအခြေအနေကိုအခုလိုပြောပြပါတယ်။
ဒီဟာဘယ်သူကဆွဲလဲဆိုတော့ဒီအခုအချုပ်ကြီးရတယ်။နောက်ကျော်ဆွဲဆိုတဲ့ကြာဟာအခုမှတော့နိုင်ငံခါပြီးတော့မင်းချပြီးရဲ့ကကြောတော့တရားခံကိုမပြည့်ရဲ့ခါကြောတော့ကျင့်ဖုံးဆိုင်ရဥပဒေကိုငါရဲ့ပြဿနာနဲ့တရားရှင်။ဒီကြက်တက်ပြီးစီးပြီးသွားရမယ်ဒီ။ဟိုခုနနိုင်ငံခါပြီးနေနဲ့တရားဆွဲခံထားပြီဆိုတော့သူ့ကိုတရားခံပြီးပြတ်မှတ်မယ်။ပြတ်မှတ်တယ်ဆိုတဲ့အကုန်တည်းနည်းနဲ့
စောတာဘိုးအနေနဲ့ရှေ့နေရှေ့ရနဲ့တရားရုံးကိုရင်ဆိုင်မယ်ဆိုရင်ဥပဒေအရအရင်ဆုံးအဖမ်းခံပြီးမှရှေ့နေကိုခေါ်ယူရမှာပါ။25ရက်နေ့မှာအမှုကိုထပ်စစ်ဆေးဖို့မြို့နယ်တရားရုံးကယုံကြည်ထပ်ခေါ်ထားပါတယ်။တရားရုံးစစ်ဆေးကြားနာမှုတွေကိုအယုံကြည်မရှိလို့သူ့အနေနဲ့တရားရင်ဆိုင်ခြင်းမလုပ်တာလို့စောတာဘိုးကပြောပါတယ်။စီမံကိန်းနဲ့ပတ်သက်လို့ပြည်내အဆင့်ပြည်အောင်စုအဆင့်လုပ်ငန်းနားလည်မှုစာချုပ် MOU ရေးထိုးတဲ့အခါမှာပွင့်လင်းမြင်သာမှုမရှိသလိုတဘာဝပတ်ဝန်းကျင်ကိုမထိခိုက်အောင်လွတ်ဆောင်ထားတာလည်းမရှိရဲ့အကြောင်းတရားစွဲခံရသူစောတာဘူးက VOA ကိုပြောပါတယ်။ပြီးတော့ဒီတန်၄ရောင်ဘီလက်မီစက်ရုံကစစ်တပ်နောက်ခံပြုမြမစီပွားရေးလုပ်ငန်း MEC ရဲ့ပိုင်ဆိုင်မှုတစ်ခုဖြစ်တယ်လို့သူကပြောပါတယ်
။ဒီအခုတန်၄ရောင်ဘီလက်မီစက်ရုံဆိုတာအာတမနော်ဒါပိုင်နဲ့ MEC ကပါပိုင်နဲ့စီမံကိန်းပေါ့ဒီစီမံကိန်းမှာကြီးမယ်ဆိုလဲပွင့်လင်းမြင်သာမှုကအရန်ကိုအားနေတယ်တနည်းတော့တန်၄တောင်ထုတ်တဲ့ဟာဒီဘန်ဒါကိုဒီဘေကိုရောက်နေတယ်လေကျွန်တော်တို့ထောက်ပြပြောဆိုတဲ့အခါမှာဆိုလို့ရှိရင်ဒီကုမ္ပဏီကလေဆာလိုင်းနာခြင်းမရှိတယ်လို့အစိုးရဘက်ကလည်းလေးလေးနက်နက်အေးအေးယူဆောင်ခြင်းကမတွေ့ရဘူး
ဘီလက်မီဖော်ဆတဲ့ကုန်ညာတန်တဲ့ချီတူးဖော်ရမှာလဲတဘာဝပတ်ဝန်းကျင်စမ်းစစ်တာတွေမရှိဘဲထုတ်ယူသုံးဆွဲနေရလို့သူကပြောပါတယ်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂ EU ရုံးကလည်းလွတ်လပ်တဲ့သဘာဝပတ်ဝန်းကျင်စမ်းသပ်မှုတွေရှိဖို့ပွင့်လင်းမြင်သာရဲ့ဆွေးနွေးမှုတွေရှိလာဖို့စောတာဘူးအမှုကိစ္စကဖော်ပြနေကြောင်းမေလ15ရက်မှာသဘောထားထုတ်ပြန်ထားပါတယ်။မာတာအဖွဲ့အပါအဝင်အခြားရပ်ဘက်အဖွဲ့300ကျော်ကလည်းဒီကိစ္စအပေါ်မှာအနီးကပ်စောင့်ကြည့်နေပြီးကန့်ကွက်တဲ့သဘောထားကြီးညာချက်တွေကိုလည်းမကြသေးခင်ကစူပေါင်းထုတ်ပြန်ထားပါတယ်။ကျွန်တော်ဇော်ထပ်ပါရန်ကုန်မြို့ကနေပြပို့ထားတာပါ။